မနေ့တော့ဆိုရင်အလောင်းတရာကျော်လောက်ရထားပြီပေါ့လေဒီကနေ့ဘယ်နှလောင်းလောက်ထည့်ရတယ်လဲနောက်ဆုံးအချိန်နေသိပြရစီခင်ဗျာ
ဟုတ်ကဲ့ဒီမှာကျွန်တော်လည်းအခုဒီချင်းမီနယ်အစွားဖွဲ့တို့ရဲ့ခီးစင်နဲ့ကျွန်တော်လိုက်ခဲ့တာပေါ့နော်အခုအဲ့ဒီအခင်းဖြစ်ပွားရမေဇာဘုံပြိုကျနေအောင်ကျွန်တော်ရောက်ခဲ့ပါတယ်အဲ့ဒီမှာတို့ဆယ်ရန်နေရာကြီးလဲရှာနေတယ်ရပ်ပစ်လူမှုအဖွဲ့စီတွေနဲ့ရောအစွားတပ်မတော်တွေရောဌာနဆိုင်ရာတွေရောလူမှုအဖွဲ့စီတွေအားလုံးပေါင်းပြီးတော့ရှာနေတာကျွန်တော်တွေ့ရတာတော့ဒီနေ့မှာတော့တလောင်းပဲတွေ့တယ်ခင်ဗျာမနေ့ကကျွန်တော်133လောင်းနဲ့ဒီနေ့ကတလောင်းဆိုရင်စုပေါင်း114လောင်းလက်ရှိတွေ့ရှိထားတာပေါ့ခင်ဗျာအခုဒီနေ့ရှာနေတဲ့တော်တက်မှာပဲကျွန်တော်တခုတော့ပြန်တွေ့တယ်ဗျာသူတို့အခုဒီပြင်ပြန်ရှာတဲ့အခါမှာကျွန်တော်တို့တွေကဒီအလောင်းကိုပကတိတိုင်းမတွေ့တော့ဘဲနဲ့ခေါင်းတစ်ချားကြောက်တစ်ချားလက်တစ်ချားအဲ့လိုတွေပဲတွေ့နေရတယ်ခင်ဗျာမြေထဲမှာမြုပ်ထားတဲ့ဥစ္စာလဲ23နေရဆိုတော့ဒီနေ့ဆိုရင်3နေလဲကြပြီဆိုတော့အလောင်းနေရာလဲယူလာတဲ့ဘောရှိပါလေနောက်ပြီးတော့လဲဆယ်ရန်နေရာနဲ့တူဖို့နေတဲ့အခါကျွန်တော်ဒီအဲ့ဒီကိုယ်တွေလက်တွေကိုဒီဆယ်ရန်နေရာနဲ့ထိခိုက်မိတဲ့အခါကျွန်တော်ပျက်စီးသွားတယ်လို့ယူဆရပါတယ်ခင်ဗျာဒါပေမဲ့အခုနောက်ပိုင်းမှာတော့ဒီအလောင်းတွေကိုဟိုသူတို့စိတ်မတွေ့ရတော့ဘူးပေါ့နော်အလောင်းလဲကုန်လောက်ရှိပြီလို့တော့ယူဆရတယ်ဒါပေမဲ့အတိအကျတော့သူပြောလို့မရတော့နောက်တင်းနေစနေဒီယောရှောက်ပြရန်နာမယ်လို့လည်းပြောနေပါတယ်ခင်ဗျ
ပျောက်နေတဲ့သူခမန်းကြီးဘလောက်လောက်ရှိအောင်မယ်လို့ထင်ပါလဲခင်ဗျအ
ဲ့ဒီမှာကျွန်တော်ကြံကျဲပြီးတော့နေတဲ့အခါကျတော့အဲ့ဒီမှာရှိနေတဲ့လူကျွန်တော်မေးကြည့်တဲ့အခါကျတော့သူတို့ကအတိအကျတော့ပြောလို့မရအောင်ဒါပေမဲ့ခမန်းကြီးနေရလို့တော့သူတို့ပြောတယ်ခင်ဗျဒါပေမဲ့အတိအကျကျတော့ခမန်းရန်ခက်နေပါတယ်အခုဖြစ်တဲ့အချိန်မှာကျတော့လည်းတဲတွေကတစ်တူတူဝေးရမဟုတ်ဘူးအဲ့တောင်ကျိုးကြီးတစ်ချောင်းလုံးမှာရှိတဲ့အဲ့ဒီအလယ်လောက်မှာပေါ့နော်ပျောက်ကြတဲ့တောင်ကျိုးကြီးရဲ့ဘေးတစ်ပတ်တစ်ချက်မှာပေါ့လေသူကပြန်ကျဲပြီးတော့နေတဲ့အခါကျတော့ဟိုတစုတီစုနေတဲ့အခါကျတော့အတိအကျပြောဖို့တော့ခက်ပါတယ်ဒါပေမဲ့သူတို့ခမန်းနေရတော့နေရနီးပါးရှိမယ်လို့သူခမန်းပါတယ်ခင်ဗျ
ဒီဖြစ်စဉ်တစ်ခုလုံးကိုပြန်ပြီးခြုံပြီးတော့တုံ့သက်ကြည့်မယ်ဆိုရင်ဘာကြောင့်ဒီလိုမျိုးဖြစ်ရတာလဲဘယ်သူမှတာဝန်ရှိရလို့ပြောလို့ရမလဲခင်ဗျာ
โอเคအခုကြည့်မယ်ဆိုလို့ရှင်ဖားကမှာမြေစာခဏခဏပြိုကျနေတယ်ခင်ဗျာကုမ္ပဏီတွေကလည်းမစင်မချင်ပါတော့ဒီမြေစာပုံတွေကိုစွပစ်တာတစ်ပိုင်းထို့တူပဲမြန်မာနိုင်ငံအနှံ့အပြားကအလုတ်ကင်ခွင်းလန်းမရှိတဲ့အခါကျတော့ဒီမှာဖားကမှာပဲစုပြုံးပြီးတော့အလုတ်လာရှာတဲ့အခါကျတော့လည်းသူတို့အနေနဲ့အနယ်ရှိလားအနယ်မရှိလားမသိပဲနဲ့မြေစာပုံတွေပြည့်တဲ့နေရာမှာပဲသူတို့ကလာပြီးတော့ဒီတောက်ကိုရှာကြတဲ့အခါမှာပြောမယ်ဆိုရင်တော့အဲ့ဒီမှာလာရောက်နေထိုင်တဲ့ရေစစ်တောက်ရှာတွေရဲ့အားနဲ့ကျလည်းပါနိုင်တယ်ဒါပေမဲ့ဒါအားလုံးကတော့ပူးပေါင်းဖြေရှင်းရမယ့်အပိုင်းတစ်ခုပါခင်ဗျာအစိုးရဘက်ကလည်းမြေစာပုံပြစ်တာတွေကိုကုမ္ပဏီတွေကိုဘယ်လိုလုပ်မယ်လို့ညွှန်ကြားဖို့တဲ့အစီအမံတွေကိုစနစ်ချက်စီမံခန့်ခွဲဖို့လိုအပ်တယ်လို့အဲ့မှာနေထိုင်ပြီးတော့ရင်းပြစ်ရောက်ရှာတဲ့ပုံကိုယ်တွေကလည်းဟိုဒါကိုဒရိမှုပြီးတော့နှစ်ဖက်အားလုံးပေါင်းစပ်ညှိနှိုင်းပြီးတော့ပေါ့နော်အားလုံးဆောင်းတောက်ဖို့လိုအပ်မယ်လို့ယူဆပါတယ်ခင်ဗျာ
လောလောဆယ်အထီးပေါ့နော်အာဏာပိုင်တွေဘက်ကဘာတွေများလုပ်ပေးထားတာတွေ့ရပါလဲခင်ဗျာ
အခုဒီနေ့မှာကျွန်တော်ကချင်မြန်အစိုးရအဖွဲ့ကနေပြီးတော့ဒီတပ်တော်ရင်းကြီးဌာနတောင်ရှိလူတွေရောနောက်ပြီးတော့ဒီမှာစစ်ချင်းတွေအဖွဲ့တွေရောအုပ်ချုပ်ရေးပိုင်းတွေရောပါပြီးတော့လူတော်လေးစုံပါတယ်ခင်ဗျာဒီနေ့ဒီရောလာရောက်ကြည့်ရှုပြီးတော့ဒီလာရောက်ကူညီပေးတာတွေတွေ့ရတယ်ခင်ဗျာသူတို့ဒီနေ့ကူညီတာဆိုလို့ရှိရင်ပေါ့နော်ဒီချင်းမြန်အစိုးရအဖွဲ့ကဒီအလောင်း114လောင်းရဲ့ပိုင်ရှင်တွေကိုပေါ့နော်ဟိုတူကိုတသိန်းစီလူထမ်းပါတယ်ခင်ဗျာနောက်ပြီးတော့ကြောင်းမြေလုပ်ငန်းရှင်တွေကလည်းအဲ့ဒီအလောင်း114လောင်းပိုင်ရှင်တွေကိုအခုသုံးသိန်းစီလူထမ်းပါတယ်ခင်ဗျာနောက်ပြီးတော့ပြည်တော်စု UK ပြန်နဲ့မြန်မာနိုင်ငံချက်ချင်းတွေအသင်းတွေကလည်းအဲ့ဒီအလောင်းပိုင်ရှင်ပေါ်တဲ့လူတွေကို83သိန်းစီလူထမ်းပါတယ်ခင်ဗျာအလုံးစုပေါင်းချိုးလိုက်မယ်ဆိုလို့ရှိရင်624ဒိန်းပေါ့နော်ဒိန်း6ပါကြော်ဖို့တော့ဒီနေ့အစွားဖွဲ့လူသားမနေပါလေခင်ဗျာ
အလောင်းနေကိုဘယ်လိုတွေထားလဲဘယ်တော့ကြိုမလဲ
โอเคအလောင်းနေတော့အခုသူတို့ချက်ချင်းပဲကြိုနေပါလေခင်ဗျာအဲ့ဒီမှာဖာကန်တို့ဒီစိတ်မှုတို့လုံခင်းတို့မှာရှိတဲ့ဒီလူမှုအဖွဲ့အစည်းတွေပေါ့နော်အဲ့ဒီမှာတင်ခါတို့အနေစာတို့စတဲ့လူမှုအဖွဲ့အစည်းကနေပြီးတော့အလောင်းပေါ်ရင်ပေါ်လိုမျိုးသူတို့အနေနဲ့အလောင်းနေကိုစနစ်ကျထုတ်ပို့ပြီးတော့ဖာကန်ဆင်းကိုပို့တယ်နောက်ပြီးတော့ဖာကန်ဆင်းမှာပန်ရှင်ပေါ်ရအလောင်းနေရသူတို့ကကြိုကျင်တယ်ဆိုလို့ရှိရင်သူတို့တွေအားဒီမှာတစ်ခါရဲ့မိတကြိုပေးတာတွေလုပ်ပါလေခင်ဗျာ
မြေသားပုံပြိုကျတဲ့နေရာအနီးပတ်ဝန်းကျင်မှာအနာပိုင်ကဘာရီမြဆောင်ရွက်ပေးထားတာကိုတွေ့ရလဲခင်ဗျာ
။ Okay အနာပိုင်ကတော့ဗျာသူတို့စက်နိုင်လောက်ကတော့ဗျာဒီကယ်ဆယ်လုပ်ငန်းတွေဆောင်ရွက်နေတယ်။စစ်တပ်ကရောအရက်ဖက်ကောလူမှုအဖွဲ့အစည်းတွေရောအုပ်ချုပ်အနာပိုင်ရောဆယ်ရန်နေရာတွေရောလူမှုအဖွဲ့အစည်းရောအားလုံးပေါ့နော်ပူးပေါင်းပြီးတော့ဒီကွန်ကြီးကယ်ဆယ်လုပ်ငန်းတွေဆောင်ရွက်နေတယ်။အဲ့မှာတစ်ခုကကျတော့ကျွန်တော်ခန့်မှန်းသွားတဲ့ချိန်မှာအဲ့ဒီမိစားပုံပြူချက်နားမှာကျတော့လူတွေကတဲတန်းလေးတွေက100လောက်ရှိတယ်ဗျာ။အဲ့မှာနေထိုင်တဲ့တဲတန်းလေးမှာနေထိုင်တဲ့ပုံကိုယ်တွေပေါ့ဗျာ။သူတို့ကအမှောင်ရင်းပြီးကြောက်ရှာတဲ့လူတွေဈေးရောက်တဲ့လူတွေပေါ့။သူတို့ရောဒီအုပ်ချုပ်အနာပိုင်တချို့ပေါ့ဗျာ။အန်ရရှိလို့ပေါ့နော်။ဟိုမြေကျိုးနဲ့တက်တာလဲအခုလောလောလတ်ကလေးဖြစ်ကြတယ်ဆိုတော့အန်ရရှိမှကျွန်တော်ပြောင်းရှိခိုင်းတယ်လို့ပြောပါတယ်။ပြောင်းရှိခိုင်းတဲ့ကကျတော့အဲ့ဒီကမနေထိုင်တဲ့ပုံကိုယ်တွေကလည်းမပြောင်းချင်ဘူးပေါ့ဗျာ။ဒီမှာလေသူတို့ကမီဇာပြည့်တဲ့နေရာမှာကြောင်းလေးရှာမယ်ဈေးလေးရောက်မယ်ဆိုမှနေနေတယ်။နီးနေနားမှာပေါ့ဗျာမီဇာပုံနားမှာ။အဲ့ကကျတော့အုပ်ချုပ်ရေးအနာပိုင်တွေကကျတော့လေမီဇာပုံကပြိုထားတဲ့မီဇာပုံနားမှာပြန်နေအန်နဲ့ဖြစ်မှဆွေးလို့ပြောင်းခိုင်းတယ်။အဲ့ကမှတပက်ကမီဇာပုံမှာတန်လျန်ထိုးပြီးတော့တဲထိုးပြီးတော့နေတဲ့ပုံကိုယ်တွေကလည်းမပြောင်းချင်တဲ့။အဲ့ကကျတော့ဝင်းကျုပ်ကိုတင်ပြတယ်ဗျာ။ဝင်းကျုပ်ကကျတော့လေဒီခုလိုအနေထားမျိုးမှာပေါ့နော်။ဒီအမှတဲထိုးပြီးနေတိုင်းနဲ့ဝိုင်းရေးအတွက်ရှာပွင့်တဲ့လူတွေအတွက်လည်းမထိခိုက်အောင်အလုံးပူပေါင်းညှိနှိုင်းပြီးတော့ပေါ့အစီပြင်းမဲ့နေရာပေါ့နော်။အန်နဲ့ကင်းမဲ့နေရာမှာဒီအလုံးညှိနှိုင်းပြီးတော့ရှာပွေကြပါလို့တော့ပြောရပါတယ်ခင်ဗျာ
။ပတိဖြစ်ရဟာပေါ့နော်။အခုဒီထဲမှာဆိုရင်ဒါကြီးကြီးမားမားဖြစ်သွားတယ်လူတွေအများကြီးရာနဲ့ချီပြီးတေခဲရတယ်ဆိုတော့ဒီဖြစ်ရကြောင့်ပေါ့နော်ဖကန့်မှာရေမစေးကြောက်ရှာတဲ့သူတွေကြားမှာတော်တော်လေးကိုအထိတ်တန့်ဖြစ်သွားကြကြလားဘယ်လိုတွေများမြင်တွေ့ရလဲခင်ဗျာ
။ Okay အခုကျွန်တော်အခုတွေရောက်တဲ့အခါကျွန်တော်စကားလည်းပြောကြည့်တဲ့အခါကျတော့လူတွေကဟိုဖကန့်မှာတော့ထုံးစံအတိုင်းပဲဒီမြေပြုံမှုကမကြာခဏဖြစ်နေတယ်ဒီချိန်မြေပြုံမှုကတော့အကြီးကျယ်ဆုံးဆိုတော့သူတို့အနေနဲ့ထိတ်လန့်မှုတွေတော့ရှိတယ်ဒါပေမဲ့ဝိုင်းကြီးကလည်းခက်တဲ့အခါကျတော့အခုကျွန်တော်တွေ့ရပေါ့နော်အဲ့မီဇာပုံပြိုကျတဲ့တောင်ကျိုးတစ်လျှောက်ပေါ့နော်ဒ ဝင်းရောက်ကျွန်တော်လိုက်ကြည့်တဲ့ခါကျတော့လေရင်ပစ်ချောက်ရှာလူတွေကဆက်ပြီးတော့ပေါ့နော်ရှာဖွေနေကြဆဲပဲဗျဖြစ်တဲ့အချိန်မှာတော့သူကထိလန့်မှုတွေတော့ရှိတာပေါ့ဗျာဒါပေမဲ့လည်းဒီဝိုင်းရီခက်တဲ့အလုတ်ကိုင်းခွင်းလန်းနေမှာမကောင်းတဲ့ခါကျတော့အခုချိန်လဲဆိုင်ငယ်ဒစင်းနဲ့ပေါ့နော်တောက်ရှာတဲ့စင်တွေကိုင်းပြီးတော့ပဲတောင်းနေရတွေ့ရတယ်ခင်ဗျဖြစ်တဲ့အချိန်ကတော့သူတို့အနေနဲ့တိုးရင်ထိလန့်မှုတွေတော့ရှိတာပေါ့နော်ဒါပေမဲ့အခုကျတော့လေပုံမှန်လောက်တိုင်းလဲတွေ့ရပါတယ်ဗျဒါပေမဲ့ဒီကိစ္စမှာကျတော့အများစုရောဒီဟာကိုသူတို့ရဲ့ရက်ွက်ထက်မှတွေသူတို့ရဲ့တင်းအိမ်ထဲမှာတွေသူတို့အနည်းနဲ့ပေါင်းချင်မှာတော့ဒီကိစ္စကိုတော့ပြောဆိုနေရတော့ရှိပါတယ်ခင်ဗျအ
သေးဆုံးသူအများစုကဘယ်ဒေသတွေကလာပြီးတော့အလုပ်လုပ်ကြသူတွေပါလဲခင်ဗျ
အဓိကတော့မြန်မာနိုင်ငံအနှံ့ကပဲခင်ဗျာကျွန်တော်ဒီမှာမေးကြည့်တဲ့အခါကျတော့ဒီစကိုင်းတိုင်းကတွေကများတယ်ရခိုင်ပြည်နယ်ကလည်းများတယ်အထူးတူပဲ AR တိုင်းတို့မန္တလေးတိုင်းတို့ရှေ့ဘူးစတဲ့မြန်မာနိုင်ငံအနှံ့ပြားဒေတာအတိအကျလာကြတာပဲခင်ဗျာအဓိကများတာကျတော့စကိုင်းတိုင်းကများတယ်လို့ပြောတယ်ကြဒီနေ့ကိုပဲကျွန်တော်တွေ့ခဲ့ရတာပေါ့နော်မီတာစုတစ်စုဆိုရင်တော်ဝမ်းနေစရာကောင်းပါတယ်အဲ့မီတာစုတည်းကကိုပဲလူ9ယောက်ကမီစာပုံထဲမှာပြုတ်ချက်ပြီးဆုံးခဲ့တာပေါ့နော်အဲ့ခါကျတော့ကျွန်တော်တို့အင်တာဗျူးတွေပိုင်းမေးကြည့်ပါတယ်သူလည်းမဖြစ်နိုင်ဘူးဗျငိုနေကြတယ်အားလုံးကလေးတွေရောအဖကြီးအိုတွေရောအားလုံးအစ်မကောင်းဖြစ်နေကြတယ်ကြကျွန်တော်လည်းကြည့်ပြီးတော့အစ်မကောင်းနိုင်ချစ်ရပါတယ်ခင်ဗျာ
လူတွေမလဲတော်တော်လေးကိုထိခိုက်မှုတွေကြီးကျယ်ဖြစ်သွားခဲ့ရတယ်။တစ်ဖက်မှာလည်းတဘာဝပတ်ဝန်းကျင်ထိခိုက်မှုကလည်းတော်တော်ကြီးမားမားရှိနေလို့ကြားရတယ်။ကိုကျော်မျိုးမင်းရတဲ့လောက်ပေါ့နော်။အဲ့ဒီမြင်ကွင်းလေးကိုတစ်ချက်ပြတ်ပတ်ပါအောင်ဘလောက်ထိကိုတောတောင်နေတဘာဝအနေထားတွေကနေဘလောက်ထိချွံ့ယွံ့သွားပြီလဲဆိုတာပေါ့လေ
။ဟုတ်ကဲ့ကျွန်တော်လည်းဒီဒေတာမှန်နေတယ်ဆိုတော့ဗျာကျွန်တော်လည်းဒီဘက်ကမှကြောက်စင်းနဲ့တူးခုရယ်ပေါ့နော်။ကျွန်တော်ငွေနဲ့နှစ်ပေါင်း7ငွေနဲ့လောက်ကအချိန်တော့မှာပေါ့နော်။အခုကျွန်တော်တွေ့ရတဲ့အချိန်တွေကတော့ဗျာဟိုးလုံးကစည်စင်းလန်းလန်းတွေ့ရတဲ့အနေထားအခုကတောင်ကုန်းကြီးတွေဗျာဒီနေ့ရိတ်တွေဖြစ်နေတယ်ဗျာ။တောင်ပေါင်းလုံးကြီးတွေကိုလှီးသားလို့ပဲဗျာ။ဒီပေါင်းချင်းကြီးလိုက်မယ်ဆိုလို့ရှိရင်လည်းစည်စင်းလန်းသိမ်းမတွေ့ရတဲ့အနေထားဗျာ။ကျွန်တော်တို့ဟိုးလုံးကလုံခဲ့တနေ့15လောက်ကအချိန်တွေတော့တော်တော်လေးကွာချပါတယ်ခင်ဗျာ။ခါတိုင်းဆိုရင်ကြီးကြီးလင်းလင်းလေးရှိတဲ့ဥရချောင်းကအခုဆိုလို့ရှိရင်ဆိုဗျာ။ကုမ္ပဏီတွေကဒီဥရချောင်းကိုဖျက်ပြီးတော့မေဇာတွေဖြစ်ဖို့အတွက်ပေါ့နော်။လက်နေပေါက်ဒရားတွေစောက်ထားတဲ့အခါမှာသူ့တို့ယာယီစောက်ထားတဲ့အခိုင်အကန့်စောက်ထားတဲ့ယာယီဒရားတွေလိုပဲဆိုရမှာပေါ့ဗျာ။အဲ့ဒီကစောက်ထားတဲ့အခါကျတော့ဒီတွေကနောက်ကြည့်ပြီးတော့ရွှေ့နေအောင်နေပဲဖြစ်နေတယ်ခင်ဗျာ။ဒီဥရချောင်းကြီးဆိုတာလည်းခါတိုင်းပုံမှန်ရှိနေတဲ့သူ့လမ်းကြောင်းထဲမရှိတော့ဘဲနဲ့တနေရာမှာဆိုလို့ရှိရင်ကြက်တက်တဲ့ပုံစံတွေတွေ့ရတယ်။သဘောပေါက်ချင်းပြောမယ်ဆိုရင်တော့စိတ်သက်သာကြီးကိုပြောင်းလဲသွားပါပြီ။ပြည်ကပြောင်းလဲမှုတွေပေါ့နော်။ခါတိုင်းဆိုရင်ကျွန်တော်တို့ကစောင်းကနေနှွေကိုကုမယ်ဆိုလို့ရှိရင်လည်းနှွေရဲ့ရေရောင်လေးပြရပြီးတဖြည်းဖြည်းပူလာတော့တဖြည်းဖြည်းနှွေရောတော့ဖြစ်တယ်။အခုကတော့တချင်းကြီးသူအင်းအေးပလိုက်တယ်ကြာ။နှွေရင်နှွေပလိုက်တယ်။မိုးလဲယူရခြင်းနဲ့ချင်ယူရပိုက်တယ်ကြာ။ဒါတိတ္တရာကြီးတွေပြောင်းလဲတဲ့အနေထားကြီးပါခင်ဗျာ
။ Okay ။ခုနကကိုကျော်မျိုးမျိုးပြောသွားတဲ့အထက်မှာလည်းပါတယ်ပေါ့လေ။တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလူတွေသေဆုံးမှုတွေရော့ကျသွားအောင်နှစ်ဖက်စလုံးကပူးပေါင်းဆောင်ရွက်ဖို့လိုတယ်။ရေမစေးကြောက်ရှာတဲ့သူတွေဘက်ကရောအနာပိုင်တွေဘက်ကရောဒီအပြင်ပေါ့နော်။ရေတို့နီလန့်အနေနဲ့ဗာရီများအစောတလင်လှုပ်ပေးဖို့လူတွေတွေ့ရလဲဒီအခြေအနေတွေကရောပါတက်တာအောင်ပေါ့လေ
။အခုဒီရောပါတက်တာအောင်ဆိုရင်ကတော့ဗျာအခုကျွန်တော်မြင်တာတခုကဒီမှာရန်နေရိုက်တွေအရန်ကြီးတယ်ဗျာ။ကျွန်တော်လည်းဒီတက်ဆန်တက်ရင်းတန်တော့တော်ရင်မမေ့ကြည့်ရဘူး။ဒီရန်နေရိုက်တွေကလွန်ခဲ့တဲ့ဇင်ကစနေကတည်းကမကောက်ဘူးဗျာ။ဒီတိုက်ပွဲကာလပြီးတဲ့နှစ်နှစ်သုံးနှစ်ကတော့တော့မလှုပ်ဘူးပေါ့နော်။အဲ့ဒီတိုက်ပွဲမဖြစ်ခင်ကတော့ကလှုပ်ခဲ့တဲ့ဆယ်ရန်နေရိုက်အခြေအနေနဲ့အခုဟိုလှုပ်နေတဲ့ဆယ်ရန်နေရိုက်တော့ကြီးမားတယ်ခင်ဗျာ။ဘေးလုံးကြီးတွေကဗျာသူတို့အဲ့ဒီမီဇာပစ်တဲ့ဒီကြောက်စင်းတူဖော်တဲ့ဆယ်ရန်နေရိုက်မီတူးစက်တွေမီဇာတဲတဲ့ဒီရန်နေရိုက်တွေကဗျာဘေးလုံးကြီးတစ်လုံးကိုမှဗျာကျွန်တော်တို့ဆန်ကနစီ300လောက်ရှိတယ်ဗျာ။အဆက်မတန်ပေါ့နော်။ဒီရေတိုနီးနဲ့ဒီကချင်ပြည်နယ်မှာဒေတာလည်းမစီငိနေတဲ့အခါကျတော့ဟိုရတဲ့အနေထားတစ်ခုမှာတို့ကခုမှ9နှစ်စာလောက်ရမယ့်ကိစ္စတစ်ခုကိုတို့ကစနစ်ထက်နဲ့အပြတ်ပေါ့နော်။တူးတဲ့အခါမှာဆယ်ရန်နေရိုက်ကိုတို့ကအင်းနဲ့အားနဲ့တုံးတဲ့အခါမှာဒီသဘောပေါက်ညီချစ်တဲ့ပစ္စည်းအခြေအနေရှိတာပေါ့ဗျာ။တက်ဆိုင်အာဏာပိုင်အဖွဲ့အစည်းတပ်တူရင်းဦးကြီးဌာနကလည်းတို့ဘယ်လိုမျိုးစီမံလဲတော့ကျွန်တော်မသိဘူး။ကုမ္ပဏီတစ်ခုမှာပေါ့ဗျာ။ခုမှဆယ်ရန်နေရိုက်ကိုဘယ်နှစ်စီးခွင့်ပြုတယ်။ဘယ်နှစ်စီးပြုတယ်မလုပ်တော့ဘူးဆိုတဲ့တက်မှတ်ချက်တွေရှိလားမရှိလားတော့ကျွန်တော်မသိဘူး။ဝင်လာတဲ့ဒီဆယ်ရန်နေရိုက်တွေကလည်းပြုတ်ပြရနေလဲဝင်လာတာရှိတယ်။ရန်ကုန်မင်းလေးလမ်းကြောင်းတွေဝင်လာလဲရှိတယ်။ဒါရီကတရားဝင်နေလားတရားမဝင်လားဆိုတာကျွန်တော်လည်းမသိရဘူးဗျာ။ဟုတ်တယ်ဒီကိစ္စတော့ကျွန်တော်မေးတော့မေးကြည့်ပါဦးမယ်။ဒီဆယ်ရန်နေရိုက်တွေတော့ကိုများပါတယ်ခင်ဗျာ။ကျွန်တော်တို့ခုမြချင်းနာကနေဖက်ကောင်တက်လက်လမ်းကြောင်းတစ်လျှောက်မှာကိုမှဒီဆယ်ရန်နေရိုက်တွေကဖက်ကမကိုအတက်အချင်းတွေလုံးနေတာကျွန်တော်အများကြီးတွေ့နေရပါတယ်ခင်ဗျာ။ဒီကိစ္စတွေကလည်းကျွန်တော်တဘောပေါင်းအချင်းကိုဖြစ်ခဲ့စေအကြောင်းရင်းတစ်ခုပါဗျာ
။ကျေးဇူးပါပဲကိုကျော်မြင့်မင်း
။ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါ